အမေရိကန်ပြည်အောင်စုခံမြန်မာရေးအတွက်ချမှတ်ထားတဲ့ဘာမာအက်အတိုင်းမြန်မာရေးလူသားချင်းစာနာမှုအခုအညီအပြင် NUG နဲ့တရင်သာအဖွဲ့တွေစီရန်ကုန်ငွေတွေရောက်ရှိရေးဖိအားပေးဆောင်ရွက်နေကြောင်းLA2M Los Angeles မြန်မာလှုပ်ရှားမှုအဖွဲ့တီထောင်သူ James Shui က VOA ကိုပြောပါတယ်။အမေရိကန်မှာရှိတဲ့မြန်မာရေလှုပ်ရှားတဲ့အဖွဲ့ပေါင်း24ဖွဲ့ကအမေရိကန်နိုင်ငံခြားရေးဌာနကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းဓာတ်ရိုက်စာရေးသားပေးပို့ခဲ့ပြီးတဲ့နောက်ဆက်တွဲအခြေအနေတွေအကြောင်း James Shui ကိုမိုက်အချင်းနိုင်က Zoom ကနေဆက်သွယ်မိမြန်ထားပါတယ်ရှင်။
American မှာရှိနေတဲ့မြန်မာရေးလှုပ်ရှားသူတွေကပေါ့လေလက်ရှိဒီ American အစိုးရကနေပြီးတော့မြန်မာနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့အပိုင်းအထူးသဖြင့် American နိုင်ငံသားရေးဌာနရဲ့2022ခုနှစ်နိုင်ငံအလိုက်အကြမ်းဖက်မှုအခြေအနေအစီရင်ခံစာမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒီနောက်ဆက်တွဲဖော်ပြထားတဲ့အချက်ထဲမှာ NUG နဲ့ PDF တို့ကိုအကြမ်းဖက်အဖွဲ့တွေဖြစ်ဟိုထည့်သွင်းထားတယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ American နိုင်ငံသားကြီးဌာနကိုကို James Shui တို့ကဒီစာရေးသားပေးပို့ထားတယ်အဲ့ပိုင်းမှာလည်းဒီနိုင်ငံသားကြီးဌာနပြန်ပြီးတုံ့ပြန်ထားတဲ့အပိုင်းမှာသူတို့ရဲ့မူဝါဒမဟုတ်ဘူးဆိုတာလေအဲတုံ့ပြန်ထားတယ်ဆိုတော့အချိန်နေနောက်ဆုံးအချိန်ကဘယ်လိုတွေဖြစ်နေလဲရှင
်ညံ့ညံ့ဆန်းဆန်းနဲ့ကျွန်တော်တို့လူတွေအထင်လွဲမှနေတာ哦ကျွန်တော်တို့အကိုအကားပြုပြီးတော့ဖြေလို့ရတဲ့အတွက်တော့ကျွန်တော်တို့ကအဲ့ဒါကိုတော့ကျေးဇူးတင်ပါတယ်เนาะဒါပေမဲ့သူတို့ရဲ့ဖြေကြချက်ကနည်းနည်းအားနေသေးတယ်ပေါ့အဲ့တော့အဲ့ဒါနဲ့ပူပြီးတော့အားကောင်းတဲ့ဖြေကြချက်မျိုးရဖို့ထပ်ပြီးတော့ဆက်သွယ်ပြီးတော့သူတို့တောင်းထားပါတယ်เนาะအဲ့တော့တောင်းထားတော့သူတို့ကလည်းကျွန်တော်တို့ဖြေပါတယ်เนาะကျွန်တော်တို့ပူပြီးတော့ကောင်းတယ်เนาะဟိုဟာအဲ့ဒီဖြေကြားချက်မျိုးကိုကျွန်တော်တို့အခုစူးစမ်းနေပါတယ်ပေါ့။နောက်ပြီးတော့ဒီ report ကိုလည်းเนาะဒီအစီရင်ခံစာကိုလည်းသူတို့ပြင်နိုင်ရင်ပြင်ဖို့စူးစမ်းနေပါတယ်ပေါ့နော်။အဲ့တော့နောက်ပြီးတော့သူတို့ဒီအဲ့ဒီအဖြေကိုကျွန်တော်တို့အခုဒီအာနာသိန်းနဲ့သုံးနှစ်မြောက်ကြလို့ရှိရင်ဒီဟိုနိုင်ငံသားရေးဝန်ကြီး Blinken ကသူ statement ထုတ်လေရှိတယ်ဗျာ။နော်အဲ့ဒီထုတ်တဲ့အချိန်မတိုင်ခင်ဖြစ်ဖြစ်ထုတ်တဲ့အထဲမှာဖြစ်ဖြစ်သူတို့ပါဝင်အောင်ကြိုးစားမယ်လို့ကျွန်တော်တို့တိုက်ရိုက်ပြောတာတော့မဟုတ်ဘူးညသူတို့ကတော့ imply လုပ်တာပေါ့လေအဲ့ဒါမျိုးတော့ကျွန်တော်တို့နားလဲတယ်အဲ့တော့ကျွန်တော်တို့ရပ်ပြီးတော့မထားပါဘူးဆက်ပြီးတော့ပို့ပြီးတော့ရှင်းလင်းတဲ့အဖြေရအောင်ကျွန်တော်တို့တောင်းနေပါတယ
်ဟုတ်ကဲ့အဲ့တော့တစ်ဖက်မှာလည်းဘာမှအဲ့ပေါ့နော်အခုဒီ American လွတ်တော်ကလည်းအတည်ပြုလိုက်တယ်။နောက်သမ္မတ Biden ကလည်းရည်ထူပြီးတော့ပြဋ္ဌာန်းလိုက်တဲ့ဒီ Burma Act မှာဆိုလို့ရှိရင်လည်းNUG အမျိုးသားညီညွတ်ရေးအစိုးရတို့နောက်တိုင်းဒေသနဲ့ကိုင်းအဖွဲ့အစည်းတွေ EAO တွေကိုအသိမှတ်ပြုတဲ့သဘောမျိုးပေါ့နော်။သူတို့ရဲ့ရည်တည်ချက်တွေဒါသူတို့အရက်သားပိုင်းဆိုင်ရာလှုပ်ဆောင်မှုတွေမှာအရက်ဖက်ဆိုင်ရာလှုပ်ဆောင်မှုတွေမှာလည်းပံ့ပိုးပေးရမယ်ဆိုတဲ့အပိုင်းမျိုးလည်းပါထားတာလည်းတွေ့ရတဲ့ခါကြတော့အဲ့ဒီအပိုင်းမှာစောစောအမေရိကန်အစိုးရရဲ့ရည်တည်ချက်ပေါ့နော်အမေရိကန်လွှတ်တော်ကတော့မှအသိမှတ်ပြုပြဋ္ဌာန်းထားတဲ့ကိစ္စမှာအမေရိကန်အစိုးရကဒါကိုအကောင့်ထဲပေါ်ဆောင်ရွက်နေတာမြန်မာအရေးယူပေါ့ဘယ်လိုမြင်လဲရှင
်အဲ့ဒါကိုလည်းကျွန်တော်တို့အခုနောက်ဆုံးတစ်ခါဆက်သွယ်တော့လေကျွန်တော်တို့အဲ့ဒါကိုထပ်ပြီးတော့ပြောပါရစေเนาะဒီ Burma Act ထဲမှာအတီအလင်သူတို့ဒီ NUG ရဲ့ ERO တွေရဲ့ PDF တွေကိုသူတို့ဟိုထောက်ခံရမယ်ထောက်ပါရမယ်ဆိုတာအတီအလင်ရေးထားတယ်ဗျပြီးတော့မှဒီ United States သူတို့ဒီ US Code ပေါ့ဗျာသူတို့ဥပဒေအဲ့ဒီဟို Title 22ဆိုတာရှိတယ်Title 22ထဲမှာဒီ terrorist ဆိုတာဘလို့အခြေအနေမျိုးရောက်မှာ terrorist ဆိုပြီးတော့ခေါ်တဲ့နဲ့အသတ်မှတ်တဲ့နဲ့ဆိုတာရှိတယ်เนาะအဲ့ဒါကိုတို့ရေးတဲ့စာထဲမှာလည်းကျွန်တော်တို့ထည့်ရေးလိုက်တယ်ခင်ဗျားတို့ဒီဟာဟိုရေးထားတဲ့ဥစ္စာဒီ MX ထဲမှာခင်ဗျားတို့ရဲ့ contractor နေပြီးတော့ရေးလိုက်တာဒီဟို Title 22နဲ့လုံးဝမကိုက်နေဘူးနောက်ပြီးတော့ဒီ Burma Act နဲ့လည်းလုံးဝမကိုက်နေဘူးဆိုတာလေအဲ့ဒါကြောင့်သူတို့ချက်ချင်း respond လုပ်ပါတယ
်အခု American အစိုးရအနေနဲ့ပေါ့နော်အခုလိုမျိုးသူတို့ဘက်မှာအားနည်းချက်တွေရှိနေတယ်ဆိုတော့အမြင်တွေဘိုင်းမှာဒီမှာရှိတဲ့မြန်မာကြီးလှုပ်ရှားသူတွေကဘာတွေဆက်လုပ်သွားမှုရှိလဲရှင
်ကျွန်တော်တို့အများအားပြောတယ်ခင်ဗျားတို့ဒါစထွက်လာတော့ဘာမဲ့အက်ကနော်ကျွန်တော်တို့ဒီ NUG တွေ ERO တွေ PDF တွေပါတော့ကျွန်တော်တို့ဘာမပြရလူတွေအကုန်လုံးကပီတိတွေဖြစ်တယ်ပြီးတော့မှခင်ဗျားတို့တစ်နှစ်ကြာတော့ဘာမှမလုပ်သေးတော့ အဲ့တော့စက်တိုက်တော့ကျွန်တော်တို့လုပ်နေပါပဲနောက်တော့နှစ်တိုင်းပတ်ဆံရဖို့ကလည်းကျွန်တော်တို့ဒီလိုလုပ်ရမယ်လေပြီးတော့မှဒီပတ်ဆံကိုအကျိုးရှိစွာသုံးဖို့နဲ့နော်အကျိုးရှိစွာဖြန့်ဝေဖို့အဲ့ဒါအပူအရေးကြီးတယ်အခုကပတ်ဆံကရတယ်ဗျာမနေ့တော့136တန်းရတယ်နော်သူတို့တန်း80ပဲသုံးတယ်96တန်းကသူတို့ပြန်ပေးလိုက်တယ်နော်အဲ့ဒီတန်း80ထဲမှာ64တန်းက UNO ပေးလိုက်တယ်နော် World Food Program တခုတည်းတယ်သူတို့အတန်း90ပေးတာအဲ့တော့အဲ့ဒါကြီးကဘာမှအကောင့်ထဲဟိုထဲထဲဝင်မတွေ့ရဘူးပေါ့အဲ့တော့အဲ့ဒါကြီးကိုကျွန်တော်တို့ကတစ်ချိန်လုံးတင်ပြနေပြီးတော့ခင်ဗျားတို့ဒီပတ်စံခွဲဝေတဲ့ဤတော့ခင်ဗျားတို့ပြောင်းသင့်တယ်ပြီးတော့မှခင်ဗျားတို့ဒီ NUG တို့အရုံးနဲ့ညှိနှိုင်းသင့်တယ်ပေါ့သူတို့ညှိနှိုင်းခွင့်ပေးသင့်တယ်ဆိုတာလေအဲ့တော့တစ်ခါလေကြာရင်လည်းအဲ့လိုပဲတချို့ NGO တွေဗါတွေကသူတို့လုံးငေးကြဆိုတော့ဒီပတ်စံသူတို့လွတ်သွားမှာဆိုလို့နည်းနည်းလိုက်ပြီးတော့လေနှီးအောင်လုပ်တာတော့ဘာလို့အဲ့ဒါမျိုးတော့ကျွန်တော်တို့ရှိမယ်ထင်တယ်